ရင်စိုးရိုဒီ2018ခုနှစ်ကုန်ဆုံးလို့2019ခုနှစ်ကိုကူးပြောင်းခံပြီးအချိန်အခါသမယမှာဖြူရီပြည်သက်တွေနဲ့မြန်မာနိုင်ငံသူနိုင်ငံသားအားလုံးအတွက်မြန်မာနိုင်ငံအဓိကဘာသာကြီး၄ခုကပုံကိုကြီးရဲ့နှစ်သစ်ဆူတောင်းစကားတွေကို VOA ကနေစူးစီးပြီးတော့တင်ဆက်ပေးကြပါမယ်။ရန်ကုန်ကက်သလစ်ဂိုင်းချုပ်ဆရာတော်ကြီးကာဒီနယ်ချားလ်စ်ဘိုမြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူဗဟုအဖွဲ့ချုပ်ဥက္ကဋ္ဌဦးနန္ဒတိပိတကဩဝါဒစရိယဒေါက်တာဘဒန္ဒအင်ကိတာနဲ့ဘာသာပေါင်းစုံငင်းကြရင်ငင်းကြရတဲ့အဖွဲ့ဝင်ဦးဝင်းလွင်တို့ကနှစ်သစ်ဆူတောင်းစကားပါထားတာကိုနားဆင်ကြအောင်ပါရှင်
။အားလုံးမင်္ဂလာပါ။ကျွန်ုပ်အနေနဲ့ဒီမှာဒီမှာဒီဝဲထိုင်ခင်းနေကြတော့ဒီကူမောင်နှမများအားလုံးကို2018ခုနှစ်နှစ်ဟောင်းဟာပြီးဆုံးပြီးတော့2019ခုနှစ်နှစ်သစ်ကိုကျွန်တော်တို့ကူးပြောင်းနေကြပါတယ်။ဒီဟောင်းမှာအစဉ်ပြေမှုများရှိခဲ့သလိုအစဉ်မပြေမှုတဲ့အခက်အခဲများလည်းပဲကျွန်တို့ဖြတ်လန်းခဲ့ရပါတယ်။ဒါပေမဲ့ဒီတပတ်ရက်အတွင်းများမှာပဲကျွန်တို့ကောင်းမွန်တဲ့သတင်းတစ်သက်သတင်းကောင်းအနေနဲ့တော့တတ်မတော်ကိုယ်တိုင်ကထုတ်တဲ့သတင်းကိုကျွန်တို့ရရှိတဲ့အခါမှာဝမ်းမြောက်ဝမ်းသာကြပါတယ်။လီလာတာအတွက်တော့ရပစ်ခတ်မှုတွေရဆဲပြီးတဲ့နောက်ရင်းချမ်းရေးခီးလန်းစီကိုသွားမယ်ဆိုတဲ့သတင်းဟာနှစ်သစ်အတွက်သတင်းကောင်းဖြစ်ပါတယ်2019ခုနှစ်မှာကျွန်တို့နှစ်သစ်ကိုစိတ်သစ်ကိုယ်သစ်ယုံကြည်မှုအသစ်နဲ့ကျွန်တို့စဖို့ရအတွက်အထူးပဲဆုတောင်းပါတယ်မေတ္တာပို့သပါတယ်အတိတ်ကဖြစ်ခဲ့တဲ့အနာဟောင်းတွေအစမပြေမှုတွေကိုမေ့ပြီးတော့နှစ်သစ်ကိုစိတ်သစ်ကိုယ်သစ်ယုံကြည်မှုအသစ်နဲ့လေခီလန်းကိုရှောက်ကြဖို့ရန်ရှောက်ကြဖို့ရန်အတွက်အစိုးရများတော်၎င်းတပ်မတော်ကိုတော်၎င်းတနေ့ကိုင်အဖွဲ့များကိုတော်၎င်းမြန်မာပြည်တပြည်လုံးကိုကျွန်တော်နဲ့မေတ္တာရက်ခံခြင်းနဲ့နှလုံးသားတိုင်းထဲမှာဒီသားစုတိုင်းထဲမှာတပြည်လုံးမှာအချမ်းသာရသော2019ခုနှစ်ဖြစ်ပါစေလို့အထူးပဲဆုမွန်ကောင်းတောင်းမင်္ဂလာနှုတ်ခွန်းချွေလိုက်ပါတယ်အားလုံးကိုကျေးဇူးတင်ပါတယ် I wish all a very happy new year
နိုင်ငံတော်ကလှုပ်ဆောင်နေတယ်အငြိမ့်ကြရေး21ခုပြည်လုံးနေလာတာအများဆုံးပြည်မြောက်အောင်မြင်နိုင်ပါစေမြန်မာပြည်သားအားလုံးတနေ့မှမကြာအားလုံးငြိမ့်ငြိမ့်ချမ်းသာနဲ့ကိုပြည်နဲ့ကိုမျိုးပါအေးအေးချမ်းသာနဲ့တို့တည်နိုင်ပါစေလို့ဆုတောင်းပြပါတယ်အဲ
့တော့ဘယ်ဘာသာမျိုးမဆိုပေါ့ခုနပြောသွားတဲ့ဗုဒ္ဓဘာသာတို့ဟိန္ဒူဘာသာတို့အစ္စလာမ်ဘာသာတို့ခရစ်ယာန်ဘာသာတို့ဟာကုန်လုံးဟာသစ္စာတရားရှိကြတဲ့လူကြီးတဲ့ပဲသူတို့အဲ့သစ္စာတရားကိုအသုံးချတတ်ဖို့အရေးကြီးပါတယ်ဒါတော့သစ္စာတရားကိုလက်ကင်ထားပြီးတော့တို့တိုင်းနိုင်ငံသားတွေအကုန်လုံးပေါ့လေဘာသာရေးတရားတွေကဘာမျိုးမှာအတူတကွဖန်ဆင်းပေးလိုက်တာကညီလိုကိုလိုဆွေမျိုးသားချင်းလိုဖြစ်အောင်လုပ်ပေးလိုက်တာ။အဲ့တော့ညီလိုကိုလိုဆွေမျိုးသားချင်းလိုဖြစ်အောင်လုပ်ပေးလိုက်တာကိုအဲ့ဒါတို့တရားတို့ပြိတ္တာကတို့ဘာသာရေးသမားတွေကအကုန်လုံးလိုက်နာပြီးတော့တစ္ဆာရှိကြမယ်ဆိုရင်ဒီကဘာကြီးဟာငြိမ်းချမ်းတဲ့ကဘာကြီးဖြစ်သွားမှာပဲနော်။တဦးနဲ့တဦးချစ်ခင်နှစ်သက်ပြီးတော့နေသွားမယ်ဆိုရင်ငြိမ်းချမ်းရေးအခွင့်အလမ်းတွေအများကြီးရှိတာပေါ့နော်။အဲ့ငြိမ်းချမ်းရေးခွင့်အလမ်းတွေပွင့်ပေါ့အောင်မေတ္တာတရားကရုဏာတရားမုရိဒတရားဥပေက္ခတရားရှင်းထားပြီးတော့ဆောင်ရွက်ကြပါလို့ဘုန်းကြီးကတိုက်တွန်းပါတယ်နော်အဲ့တော့မေတ္တာတရားရှိမှသာလဲချမ်းသာမှာပါချမ်းသာမှသာလဲလူသက်တမ်းစီနေနိုင်ရမှာပါပဲအေးဒါကြောင့်အားလုံးသောကဘာသူကဘာသာအပေါင်းတွေတဏှီတညွတ်ထဲနဲ့ဆန္ဒတစ်ခုထဲနဲ့ညီမျှအောင်လုပ်ပြီးတော့တည်တည်ငြိမ်ငြိမ်နဲ့ကြီးပွားတဲ့ပုံကိုယ်တွေဖြစ်ကြပါစေလို့ဘုန်းကြီးဆုတောင်းပါတယ်နော်အေး
ဒီ2019နှစ်သစ်မှာအားလုံးသတ္တိတ္တဝိနည်းရာလေးမြန်မာနိုင်ငံမှာရှိတဲ့ပုံကိုယ်တွေရောကမ္ဘာအဝမ်းမှာရှိတဲ့ပုံကိုယ်တွေရောအားလုံးနှလုံးစိတ်ဝမ်းအေးချမ်းပြီးတော့ကငြိမ်းချမ်းသာယာမှုများခံရောက်ပါစေလို့ကျွန်တော်အနေနဲ့မေတ္တာပို့ဆုတောင်းအပ်ပါတယ်။ဟောင်းတိုင်းမကောင်းတာတော့မဟုတ်ဘူး။ပြောင်းရမယ်အဟောင်းတွေတော့ရှိပြင်မယ်လေ။ဂလဝင်စံထားအပ်တဲ့ကောင်းတဲ့အဟောင်းတွေရှိပါတယ်။အဲ့လိုကောင်းတဲ့အစဉ်အလာတွေကိုဆက်လက်ထိန်းသိမ်းပြီးတော့ကပြုပြင်တဲ့ပြောင်းလဲတဲ့ဟာတွေကိုကျွန်တော်တို့ကပြောင်းလဲပြီးတော့ကနှစ်သက်မှာစိတ်သက်ကိုယ်သက်နဲ့ကျွန်တော်တို့ဒီအခွင့်အရေးတက်တီကိုလက်လှမ်းပြီးတော့ယူရမယ် စိန်ခေါ်ချက်တွေရှိတယ်လို့အခွင့်အရေးတွေလည်းရှိပါတယ်။စိန်ခေါ်ချက်တွေကိုအခွင့်အရေးအဖြစ်ပြောင်းလဲပြစ်နိုင်ခြင်းသည်အရေးချင်းတစ်ခုဖြစ်ပါတယ်။လူလောကဆိုတာပြဿနာနဲ့မကင်းပါဘူး။အဲ့တော့လူလုတဲ့အန္တရာယ်များကိုလူသားဟာဖြေရှင်းနိုင်မှာဖြစ်တဲ့အတွက်မလျှော့သောဆွေးလုံးလာနဲ့ကျွန်တော်တို့ဟာညီညီညွတ်ညွတ်ကျွန်တော်တို့ရဲ့ဥတည်ချက်ပန်းနိုင်ဖြစ်တဲ့နှလုံးစိန်ဝါလည်းအေးချမ်းရမယ်ပတ်ဝန်းကျင်လည်းအေးချမ်းရမယ်ဆိုတော့ငြိမ်းချမ်းရေးပန်းနိုင်ကိုအားလုံးတက်ညီလက်ညီချစ်တက်ကြပါစို့လို့ကျွန်တော်ဆုတောင်းမြတ်တာပို့အပ်ပါတယ်ခင်ဗျာ
ရန်ကုန်ကက်သလိတ်ခိုင်ကျောက်ဆရာတော်ကြီးကာတီနယ်ချားဆိုမြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူဗဟုအဖွဲ့ချုပ်ဥက္ကဋ္ဌဦးနန္ဒတိပိတကဩဝါဒစရိယဒေါက်တာဘန်ဘဒန္ဒာအင်ဂီတာနဲ့ဘာသာပေါင်းစုံငင်းချက်ရေးငင်းချက်မြစ်တာဖွဲ့ဝင်ဦးဝင်းလင်တို့ကနှစ်သစ်ဆုတောင်းစကားပါထားတာကိုတော်တော်ရှင်နေလာဆင်ခဲ့ကြတာဖြစ်ပါတယ်